လိုက်ပွဲမြို့နယ်မဲသဝဒေသမှာစီရေးပြိပခတွေရှိခဲ့တဲ့လွန်ခဲ့တဲ့၄နှစ်ကျော်ကတည်းကဒုက္ခသည်တွေခိုလုံနေခဲ့တဲ့မြိုင်ကြီးငူဒုက္ခသည်စခန်းကိုပိတ်ဖို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့ကရင်ပြည်နယ်အစိုးရအဖွဲ့တို့ပူးပေါင်းစီစဉ်နေပါတယ်။စစ်ဘေးရှောင်ဒုက္ခသည်9000လောက်နေထိုင်တဲ့ဒီမြိုင်ကြီးငူဒုက္ခသည်စခန်းပိတ်သိမ်းရေးစီစဉ်ဆောင်ရွက်ချက်တွေနဲ့စစ်ဆောင်တွေဘက်ကဘလို့သဘောထားတယ်ဆိုတာကို VOE မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။စစ်ဆောင်ဥယျာဉ်9000လောက်ရှိတဲ့ကရင်ပြည်နယ်မြန်ကြီးငူစစ်ဆောင်စခန်းကိုပြီးခဲ့တဲ့စနေနေ့ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချသရေးဝန်ကြီးဒေါက်တာဝင်းမြအေးနဲ့အဖွဲ့ရောက်ရှိလာပြီးတော့စစ်ဆောင်စခန်းပိတ်သိမ်းရေးနဲ့စစ်ဆောင်တွေအတွက်နေရာသစ်တည်ဆောက်ပေးဖို့အစီအစဉ်ချမှတ်ခဲ့တယ်လို့ခရီးစဉ်မှာပါဝင်တဲ့ကရင်ပြည်နယ်လူမှုရေးဝန်ကြီးစောပူပူဝေအောင်က VOE ကိုပြောပါတယ်။
ဒီကတော့ကျော်ဝင်းကြီးရောဒီနယ်ဝင်းကြီးတို့ရောကျွန်တော်တို့ပူးပေါင်းပြီးတော့ဒီနယ်ကြီးကိုကန့်ရဲ့ဒီကန့်ပိတ်သိမ်းရေးပလန်ကြီးဆွဲဖို့အတွက်ကျွန်တော်ကလာပြီးတော့လုပ်ခဲ့တယ်ပေါ့ကျွန်တော်ကကန့်ကိုပိတ်သိမ်းနေဆိုဒီကမှာကျွန်တော်ဒီကကန့်နေတယ်ကျွန်တော်နားလေအောင်ပြန်ရှာရှင်းပြဒီ IDP ကိုပြန်ပြီးဆိုတာနေရက်ကိုပြန်ပြရလို့ဆိုရင်တကယ်လို့နေရက်ကိုလုံးဝမပြောင်းချင်တော့ဘူးဒီကန့်ပတ်ဝန်းကျင်မှာဒါမှမဟုတ်ကျွန်တော်တို့ဒီအစိုးရကနေဒီ new site တစ်ခုပေါ့နော်ကျွန်တော်လုပ်ပေးဖို့လည်းရှိတယ်အဲ့မှာဒီနေကြီးနဲ့လို့ဆိုရင်အဲ့မှာနေမယ်ပေါ့နော်
စကန်သစ်ဆက်လုပ်ဖို့ရရတဲ့နေရာ၃ခုရှိပေမဲ့လည်းဘယ်နေရာမှာဆက်လုပ်မယ်ဆိုတာကိုတော့မတ်မှတ်ရသေးဘူးလို့ဝန်ကြီးကဆိုပါတယ်။စစ်ဆောင်တွေနေရာချထားပေးဖို့နေရာကိုအတိအကျမတ်မှတ်ရသေးပေမဲ့မြိုင်ကြီးငူနဲ့မနီမွေးနေရာမှာနေအိမ်တွေဆက်လုပ်ပေးဖို့အစီအစဉ်တွေကိုချပြပြောဆိုခဲ့တယ်လို့မြိုင်ကြီးငူစစ်ဆောင်စကန်ကူညီရေးကော်မတီအသွင်းရေးမှူးဦးစောထွန်းကပြောပါတယ်။
เออฮะเยอะอ่ะเนี่ยฉะทะไปมาบ่ไอ้หลูเนี่ยฉะทะไปเนี่ยไอ้ที่ว่าดิสอบไปเนี่ยไอ้หลูบ่เนี่ยถ้าแล้วก็โลโลเสียๆสิ่งๆโดยมันซะดิมันถ้าตะคาเสียดอเนี่ยเปลี่ยนปิดสู่อสิ่งๆซี้เลย
ညာကြီးငူစစ်ချောင်စကန်းမှာအေးလေးမြတ်ရှင်စကန်းနဲ့ပန်းဝုံမုံစကန်းဆိုပြီးစကန်းတစ်ခုခွဲထားပါတယ်လက်ရှိစစ်ချောင်တွေကိုကရင်ပြည်နယ်ဆိုရဖွဲ့နဲ့လူမှုရေးသိမ်းဖွဲ့တွေကကူညီဆောင်ရွက်ပေးနေတယ်လို့ဦးစောထွန်းကပြောပါတယ်အခုလိုနိုင်ငံတော်အစိုးရအစီအစဉ်နဲ့စစ်ဆောင်တွေကိုဒေသတက်မှာနေရာချထားမဲ့ပေါ်စစ်ဆောင်သူဖြစ်သူစောရွှေဝင်းကခုလိုပြောပါတယ
်ကျွန်တော်တို့ဒီကတော့သူတို့ချထားမဲ့နေရာတော့အစီအပြေပါပဲနေရာပြည့်ဆိုတော့ခက်ခဲတော့နည်းနည်းရှိမှာတူပဲဟုတ်ကဲ့လောက်ကစားတော့ပေါ်တော့တော့သူတို့အစီအပြေတော့လုပ်ပြရမှာပါ
စစ်ဆောင်တွေကိုအင်ရတဲ့ဆက်လုပ်ပေးမဲ့အစီအစဉ်ကိုကြိုဆိုကြပြီမဲ့နေရာတက်မှာလုတ်ကင်စားတော့ဖို့အခက်အခဲရှိမှာကိုတော့စစ်ဆောင်တို့ကစိုးရိမ်မှုတွေရှိနေတာပါဒီစကန်းထဲမှာမဲရဝေါ်ဒေတာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တင်းချောင်လာတဲ့စစ်ဆောင်များစုနေထိုင်ပါတယ်ဒီစစ်ဆောင်တွေအနေနဲ့လုံခြုံရေးချင်နေရမိမိတို့ဒေတာရင်းကိုပြန်သွားဖို့မဖြစ်နိုင်ဘူးလို့စောရှိဝင်းကဆက်ပြောပါတယ
်အခက်အခဲတော့အဓိကတော့ညွန့်မဲ့စစ်တွေတော့တို့နေရပါလေမိုင်းလေးမရှင်းလို့ကိုကဘယ်လိုမှလည်းသိမရှိဘူးပေါ့ဘယ်လိုပြောမလဲဆိုတော့အခွဲများတယ်လေ
คลายบวยမြို့နယ်မဲရဝေါ်ဒေတာဘက်မှာ2016ခုနှစ်ဒီဇင်ဘာလကခွဲထွက် DGB ဖွဲ့နဲ့မြန်မာစစ်တပ်ကရင်နယ်ကြားစောက်တပ် BGF တို့ကြားတိုက်ပွဲတွေဖြစ်ပွားနေလို့မြန်ကြီးငူဘက်ကစစ်ပေးတင်းချောင်လေကြတာဖြစ်ပါတယ်မြန်မာစစ်တပ်နဲ့ KNU အပါအဝင်ကရင်လက်နက်ကန်ဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်ဘက်ကစစ်ချောင်စကန်9ခုမှလည်းစစ်ချောင်ဥယျာဉ်3000ကျော်ရှိနေတယ်လို့ကရင်ဒုက္ခတဲ့ကုညီရေးဖွဲ့ဝင်တွေကပြောပါတယ်ခင်ဗျာ